မဂဆိုင်မဆိုင်ဒီနေ့ကဘာမှာမျိုးသားရေးဝါဒီ nationalist ဆိုတဲ့သုံးနှုန်းကိုဆုံးချပြောဆိုနေကြတာတွေ့ရပါတယ်။ဆရာရဲ့သဘောထားကြားပြရစေခင
်ဗျ။ There's nothing wrong with nationalism. There's nationalism there are two sides. One is a
မျိုးသားရေးဝါဒဆိုတာဘာမှမှားတာမဟုတ်ပါဘူး။ဒါပေမဲ့ nationalism မှာစိတ်ပိုင်းတစ်ခုရှိပါတယ်။ Patriotism ကိုမျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြူသဘောဆောင်ပါလေ။ကိုလူမျိုးကိုတိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်။ဒါပေမဲ့ချစ်တယ်။ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်တပ်ပါ။နောက်တစ်ပိုင်းကတော့ Jingoism လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါလေ။ကိုအစိုးရကိုလူမျိုးရေးအတိုင်းဝိုင်းဆိုတိုင်းမစင်စားမစင်ကျင်ပဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါလေ။ဒါကတော့တိတ်ပြီးတော့အနေကြီးပါလေ။ဒီလိုပါပဲ ethno-nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်။အစ်မပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါလေ။လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါလေ။ဒါဟာမွတ်စလင်တွေကဂျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတီးတာမျိုးလိုဘာသာရေးကိုအခြေခံမယ်ဒါမှမဟုတ်လူမျိုးစုရေးကိုအခြေခံမယ်စသဖြင့်မျိုးမျိုးရှိနိုင်ပါလေ။နိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါလေ
ဒါပေမဲ့တချို့ nation state တို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ကြကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No because it depends upon the country it's very very different and
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းလိုက်ကွဲလဲပါလေတိတ်ပြီးတော့ကွဲလဲပါလေမြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါလေမြန်မာဘာမှဆိုတာကတကဘာလုံးအတိမတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါလေအငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါလေလူမျိုး nation ဆိုတာဟာပထဝီနယ်နိမိတ်တစ်ခုတွင်အားလုံးကတူညီမှုရှိရဲဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စစ်စစ်ဆက်ဆက်မမင်းရင်တော့အမေရိကန်လိုပဲပြောကြမှာပါပဲနောက်ကြောင်းကိုစစ်စစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ခြင်းဖြစ်မယ်ဂျာမန်ဖြစ်ခြင်းဖြစ်မယ်ကက်သလစ်ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့ပုံမှာအလုံးကလွှမ်းခြုံပြီးတော့တစ္ဆာဆောင်တိယူတည်ကြပါလေ
မြန်မာနိုင်ငံကြတော့ခင်ဗျာ
Myanmar does not have that overarching royalty except when you're under threat from abroad
မြန်မာနိုင်ငံမှာကတော့ပြည်ပချိန်ချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွှမ်းခြုံတစ္ဆာခံမှုမရှိပါဘူးပြည်ပအနေနဲ့တစ်ခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအလုံးကမြန်မာဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါလေဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစင်းသဖြင့်ပြောလာရေးလာခဲ့တယ်လို့ပါပဲမြန်မာနိုင်ငံအစင်းသဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါတယ
်ဒါပေမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းနိုင်ငံမဟုတ်ပါဘူးအိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလူမျိုးရေးအများကြီးရှိနေပါခင
်ဗျ Oh yes and it's not just defined to Asia or Africa
ဟုတ်ပါတယ်အစတဲ့အာဖရိကမှာလည်းမကပါဘူးစပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယမ်မှာလည်းအုပ်စုခွဲနှစ်ခုရှိနေတာပါပဲတကမ္ဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကြတဲ့ကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစည်းရဲ့ပြည်နှင်းရဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေပြောပါအောင်ခင်ဗျာ
Right that's a good question I mean that's what people are trying to do
and ဒါကမေကွန်းကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစူးစမ်းနေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ် ethno nationalism အဲ့ဒီအတွက်သမိုင်းကိုပြောင်းကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုတော့သူများလူမျိုးစုတမိုင်းကိုမကြည့်ပဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးတမိုင်းကိုပဲအစမတန်အလေးနဲ့မထားသိညာပါဘူးသူများတမိုင်းကိုရှော့တွက်ကြတာမလုပ်တင်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခက်တွေလုတ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲကြီးနိုင်ခဲ့ရတဲ့ဖြစ်စဉ်ပါကံကောင်းတာကတော့အမေရိကမှာမျိုးတွေတိတ်ပြီးတော့ကြေကြေပြတ်ပြတ်ရှိနေတော့ဝင်လာမဲ့သူတွေကြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ကြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကျန်တချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူကြီးကလည်းတိတ်ပြီးတော့များပြားလာပါတယ
်ဒီနေရာမှာကျွန်တော်စဉ်းစားမိတာတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration လို့ခေါ်ပါတော့ဆရာကြီးဥပမာချင်းမြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုဟိုရုံးကဗမာအင်အားကြီးရဲ့ဗမာပြည်တွေကအင်အားနဲ့စိမ့်ပိုက်ခဲ့တဲ့ပုံစံမျိုးရှိပါတယ်ဥပမာမွန်တို့ရိုင်းတို့စသဖြင့်ပေါ့ ဒါပေမဲ့တချို့နိုင်ငံတွေဟိုအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးတင်လာတာမဟုတ်ဘဲနဲ့ဗြိတိရှ်တွေကအလုံးကိုပေါင်းစည်းပေးခဲ့တယ်။အဲဒါကြောင့်ဗြိတိရှ်တချို့ကဆိုလို့ရှိရင်ဒါဟာသူတို့ဟာအိန္ဒိယနိုင်ငံရဲ့ unifier လို့ပြောတာအောင်ရှိကြပါတယ်။ဆိုတော့ဒီလိုပေါင်းစည်းလာတဲ့ပုံစံကိုလည်းမှုတော့ဘလောက်အရေးပါလဲထင်ပါလဲခင်ဗျာ။ဒါကထက်သွက်စင်တာ
။ Yes, that is important, absolutely. Some of the Rakhine Buddhists wanted to celebrate the anniversary.
Okay, ဒါမှမဟုတ်တက်ပြီးတော့ရေးကြည့်တဲ့ချက်ပါ။အခုထီတော်မှဗုဒ္ဓဘာသာရခိုင်တချို့သူတို့မင်းနိုင်ငံကြဆုံးရတာကိုအခမ်းအနားလုပ်တဲ့ကိစ္စဒီကုံးနေဖြစ်ပြီးတော့စစ်တပ်ကပြစ်တာလားရဲဘက်ကပြစ်တာလားတော့မသိပါဘူးလူတွေသေချေခဲ့ရပါတယ်ဒီမှာကျွန်တော်ပြောချင်တာကအတိတ်ကြီးဆိုးထားတဲ့လူမျိုးတစ်မျိုးရှိနေရင်တမိုင်းကိုသူတို့ကပဲဥဆောင်ပြီးတော့သူတို့အလိုကျပြတ်ထန်းနေကြတယ်ဆိုတာပါပဲကျန်လူမျိုးစုတွေသူတို့ကစာနဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းတမိုင်းပြန်ရေးလုပ်ကြပါတယ်သူတို့မျိုးသားရေးဆန္ဒအတိုင်းလုပ်လာကြတာဖြစ်ပါတယ်ဒါဟာနိုင်ငံတိုင်းလိုလိုမှာတစုံတစ်ခုတော့တိုင်းတာထိလုံနေကြတဲ့ကိစ္စပါဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူး
။စာသင်ကျောင်းတွေမှာအကြောင်းသားအကြောင်းသူတွေကိုကိုယ်နိုင်ငံကိုချစ်ဖို့စင်ကြားတာတွေဟာဒါကိုမှားရလို့ဆိုရမှာခင်ဗျ။
No, it's not wrong. It's a question of you love your country, but you recognize your country makes mistakes.
မမှားပါဘူး။ကိုယ်နိုင်ငံကိုကိုယ်ချစ်ပါ။ဒီချိန်ထဲမှာပဲကိုယ်နိုင်ငံလဲမှားနိုင်တယ်ဆိုတာအတိအမှတ်ပြရပါလိမ့်မယ်။ကျွန်တော်ဟာအမေရိကန်နိုင်ငံကိုချစ်ပါတယ်ဒါပေမဲ့အီရတ်စစ်ပွဲဟာမိုင်မဲတဲ့မှားယွင်းမှုတစ်ခုလို့ပြောပါတယ်ဗီယက်နမ်စစ်ပွဲလည်းမိုင်မဲမဲမဲမှားခဲ့တဲ့အမှားတစ်ခုပါပဲကျွန်တော်ရဲ့ဒီရေးသားချက်တွေကိုမကြိုက်တဲ့သူတွေရှိပါတယ်တောင်းတင်ခန်းစာထဲမှာငွေတွေကတင်ခဲ့တာတွေကိုအချက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့တုံ့တက်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလေအမှားအမှန်ကိုကိုယ့်ဟာကိုတုံ့တက်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းသားဘာသာစကားတွေတင်ကြားခွင့်ရလာပြီလို့ပြောကြပါတယ်။ဒါဟာတိုးတက်မှုတည်းရပါ
။နောက်တစ်ခါမြန်မာနိုင်ငံကိုလိုနီခေတ်က1906ခုနှစ်မှာ YMBA ဘုဒ္ဓဘာသာကလျာဏယူဝါဒင်ပေါ်ပေါက်ခဲ့ပါတယ်။အဲမှာအမျိုးဘာသာသာသနာလို့တွေးကြော်လာတယ်။ဒီနေ့ပြောရင်မြန်မာဗုဒ္ဓဘာသာစာသင်တော်ဦးစားပေးလာတယ်ဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆူထားတယ်လို့ပြောနိုင်သလား။အဲ့ဒီကိစ္စကိုဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
။ Young Men Buddhist Association was a clear
ဘုရားဘာသာကလျာဏယူဝအတင်းဟာကိုလိုနီစနစ်ကိုရှင်းရှင်းလင်းလင်းဆန့်ကျင်တဲ့အတင်းမှာအထူးသဖြင့်ဘုရားဘာသာမြန်မာထက်တန်းလွှာတွေရဲ့အတင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးရအင်တာထီရောက်ပါနမှုရှိပါတယ်။မြန်မာနိုင်ငံလက်လက်ရေးကြိုးပမ်းမှုအတွက်အမျိုးသားရေးစိတ်ဓာတ်ကိုနှိုးဆော်နိုင်ခဲ့ပါတယ်။အခုခေတ်မဘာသာကတော့အမုန်းတရားပါဝင်ပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကမွတ်စလင်ကိုဆန့်ကျင်ပါတယ်။ YMBA တို့ကခရီးရန်တွေကိုမုန်းကြဖို့မပြောခဲ့ပါဘူ
းနောက်တစ်ခုကဒါဇီနိုဖိုဗီးယားလို့ခေါ်တဲ့နိုင်ငံသားကိုကြောက်တဲ့စိတ်ဖြစ်ပါတယ်ကျွန်တော်တလောတော့ဟိုအရှေ့ဥရောပပညာရှင်တယောက်ကြီးရဲ့စာအုပ်တုံးဖတ်မိပါတယ်ဒါ Paranoid to Nationalism in Burma ဆိုရကြောက်တဲ့စိတ်ကြောင့်အမျိုးသားရေးစိတ်ကိုပြင်းပြင်းထန်ထန်ဖြစ်လာအောင်တိဆောက်ရဆိုတဲ့သဘောမျိုးရေးထားပါတယ်ဘယ်လိုသုံးသပ်လို့ပါလဲဒီ
There's a fear that many people in front of Burma that Buddhism and the country will be destroyed by foreign influence.
မြန်မာပြည်ကလူအများစုဟာဗုဒ္ဓဘာသာနဲ့မြန်မာနိုင်ငံဟာပြည်ပလွန်မှုမှုအထူးသဖြင့်အစ္စလာမ်လွန်မှုမှုကြောင့်ပပျောက်သွားနိုင်တယ်လို့ဆိုရင်ကြပါလေ
။ဒါတကယ်လားခင်ဗျာ။ပပျောက်သွားနိုင်ဆိုတာတကယ်ပဲလားခင်ဗျာ
။တကယ်မဟုတ်ပါဘူး။အဲ့ဒီလိုဆိုရင်ခံစားမှုတကယ်ရှိနေတယ်ဆိုတာကျွန်တော်သဘောပေါက်ပါလေ။ဒါနဲ့လက်တွေ့မှာမှားပါလေ
။ Now, I know that in the case of Rohingya, they have more children. So eventually they will have take over the country. I mean, I understand that. And they do have more children, but part of
it. ကျွန်တော်ပြောချင်တာကရိုဟင်ညာတွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်။ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါတယ်။ဒါကိုကျွန်တော်သဘောပေါက်ပါတယ်။ဒါပေမဲ့သူတို့ကဆင်းရဲနှံပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်။တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သားသမီးတွေကိုအားကိုးရပါတယ်။အနောက်နိုင်ငံတချို့နဲ့ဂျပန်ကိုရီးယားတို့မှာလည်းအရင်တုန်းကဒီလိုမျိုးဖြစ်ခဲ့ကြပါတယ
်။ဒါပေမဲ့မွတ်စလင်မိသားစုတွေအဖွဲ့စားစဲချတာသာသမီအရေးအတွက်ကန့်သတ်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာ။
Well, they, no, I mean, Catholicism forbids family planning. But now that's a changing even in the Philippines.
ရိုမန်ကက်သလစ်မှာလည်းစားစဲချတာကိုတမစ်ပါတယ်။ဒါပေမဲ့အခုပြောင်းလဲသွားပါပြီ။ကက်သလစ်လူကြီးရဲ့80 90ရာခိုင်နှုန်းရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတော့အခုပြောင်းလဲနေပါပြီ။ဆိုတော့ဒီခိုင်မှာရိုဟင်ညာဥယျာဉ်များနေတဲ့ကိစ္စမှာလေ လူနေမှုအစ်စ်မြန်မာရေးဇက်တိုက်အထုတ်လာမယ်ဆိုရင်သူတို့လူဦးရေကြီးထွားမှုမေးကွေးသွားလိမ့်မယ်လို့ထင်ပါတယ်ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလေရေဒိုကိုသာကြည့်နိုင်ကြတာပါရေဒိုရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှိအကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွတ်ထားရပါလိမ့်မယ
်ဆရာရှင်ဆရာဒါကတော့ပမဟာဒေးဗစ်ဆိုင်မန်ရဲ့ဆွေးနွေးရတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးဆရာအကြောင်းကိုဆွေးနွေးမယ်လို့ပြောခဲ့ရဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ပြန်ပြောခဲ့ပါတယ်။အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တို့အနေနဲ့စုမြင်စုရှုံးကပြောပေးနေတာဖြစ်ပါတယ်။ဒါကြောင့်သရရှင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲဂရုပအစီအစဉ်ကိုဒီမှာတင်ပြီးထုတ်ပြန်ပါတယ်ဆရာ။ကျေးဇူးတင်ပါတယ်။